မြန်မာနိုင်ငံအတွင်းတိုက်ပွဲတွေကြောင့်နေရစွတ်ကွာပြေးကြရတဲ့ရတဒုက္ခတွေတွေကုလသမဂ္ဂအရေးပေါ်တုံ့ပြန်ကူညီရေးဘူးအဖွဲ့ကနေအမေရိကန်ဒေါ်လာ9သန်းကူညီသွားဖို့ကုလလူသားချင်းစာရန်စာနာကူညီမှုဆိုင်ရာလက်ထောက်တွင်းမှုချုပ်မာတင်ဂရစ်ဖစ်ကကြေညာလိုက်ပါတယ်
Fighting in Myanmar has escalated since late October, expanding from northern Shan state to Rakhine state.
ဒီကတဲ့အောက်တိုဘာလကိုပိုင်းကတည်းကတိုက်ပွဲတွေအရှိန်မြင့်လာပြီးရှမ်းပြည်မြောက်ပိုင်းကနေရခိုင်ပြည်နယ်မြဝပြည်အနောက်မြောက်ပိုင်းအရှိတောင်ပိုင်းဒေသတွေအထိတိုက်ပွဲတွေကျယ်ပြန့်လာခဲ့ပါတယ်။အကြမ်းဖက်မှုတွေကြောင့်လူငယ်ငါးသိန်းကျော်အိုးအိမ်စွတ်ခွာထွက်ပြေးခဲ့ကြပြီးရခိုင်ကရှိပြီးသားအိုးအိမ်စွတ်ခွာပြေးကြရတဲ့ဒုက္ခနှစ်သန်းတည်းပူလာတဲ့အခြေအတွေ့ဖြစ်ပါတယ်လို့ကုလအတွေ့အမှုချုပ်ရုပ်ပြောခွင့်ရသူစတိဖန်ဒူဂျာရစ်ကပြောကြားသွားပါတယ်။ကူညီရေးအတွက်အခက်အခဲတွေအတော်များများရှိနေတဲ့ကြားကပဲမရှိမဖြစ်လိုအပ်တဲ့လူသားစာနာမှုအကူအညီတွေကိုနီလာအမျိုးမျိုးသုံးပြီးကူညီနေတယ်လို့လည်းပြောကြားပါတယ်။အခုလိုရေးပေါ်တုံ့ပြန်ကူညီရေးဘူအဖွဲ့ရဲ့ဒီရမုံငွေဟာပဋိပက္ခကြားတဲ့ကပြည်သူတွေရဲ့အသက်ကိုကယ်တင်နေကြတဲ့လူသားချင်းစာနာမှုအဖွဲ့အစည်းတွေအတွက်အထောက်အကူဖြစ်စေမယ်လို့လည်းကုလပြောခွင့်ရသူကပြောခဲ့ပါတယ်။ဒီမနက်ကမှဆက်အနာရှင်ချုပ်ငင်းရေးစစ်စီရေးတွေနဲ့အတူပဲနိုင်ငံဝန်နေရအတော်များများမှလက်နက်ကင်ပဋိပက္ခတွေကျယ်ပြန့်လာတာနဲ့အတူလူသားချင်းစာနာမှုအကူအညီတွေပို့ပြီးလိုအပ်နေတာပါမြန်မာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ကြေးရွာအတော်များများကဒေသခံတွေနေရစွတ်ခွာခဲ့ကြရတယ်လို့အခုဆိုရင်တိုင်းသားလက်နက်ကင်တွေနဲ့ပြည်သူကာကွယ်တပ်တွေရဲ့မြို့သိမ်းတိုက်ပွဲတွေကြောင့်လည်းအရက်သားတွေအပြော်များများတိုက်ပွဲဖြစ်ပွားရာမြို့တွေရွာတွေကိုစွန့်ခွာနေကြရပါတယ်